တာကြီးလေးမြို့အရှိချမ်းနာဟိုင်းလုံကျွာမှာ2009ခုနှစ်ကတည်းကဆက်ရန်ရရတွေနဲ့ရွှေဒူးဖော်မှုစတင်ခဲ့တာလို့ Shan Human Rights Foundation အဖွဲ့ပြောရေးဆိုခွင့်ရှိသူ Yuin Lian Han က VOA ကိုပြောပါတယ်ဒီရွှေတူးဖော်မှုကြောင့်ကျေးရွာနှစ်ရွာနှစ်ဆင်မိုးရသည့်ကာလမှာရွှွန်နော်ရေလွှမ်းမှုမှုခံစားနေရသလိုလယ်မြေအေက160ကျော်ပျက်စီးခဲ့တယ်လို့ပြောပါဗျ။ဒ
ီခိုက်ကြတော့ကျေးရွာနှစ်ရွာမဟုတ်ခဲ့ပြီးဒီနားလုံးကျေးရွာမှာစုပေါင်းအိမ်ခြေ52အိမ်ဆောင်စုရှိရချင်းအဲ့မှာ52အိမ်ဆောင်စုမှာအိမ်ဆောင်52စုရတော့တို့ပြောင်းပြီးထွက်လာပြန်တော့တို့ကအရင်စုစုရရသုံးမျိုးညနေရေဝင်လာတဲ့ခံစားနေရတော့တောင်းလို့အဲ့ဒီဒီနေရာမြန်မာတို့ဒီမှာတို့ဒီကျေးရွာနဲ့ရွာပါတော့ဒီမှာတို့ဒီနားဟိုင်းလုံးအဲနဲဝင်းမတော်ကျေးရွာပါတော့ဒီအေက168အေကပါတော့ဖြတ်စီချင်ရခြင်းဟုတ်ကဲ့
ဆွန့်ပြစ်အညစ်ကြေးတွေကြောင့်တားငါးတွေတည်ဆုံးတာတောက်သုံးရည်ညဉ့်ညမ်းတာတွေနဲ့ဒေသခံတွေကျန်းမာရေးထိခိုက်ပြီးလယ်ယာတွေလုတ်ကင်စားတော့လို့မရပဲပျက်စီးကုန်တယ်လို့လည်းပြောပါတယ်
တူတာတော့ဒီမှာထောက်ခွန်များဒီစသည်လို့ရှင်ရောအရင်ဒီဟိုကကျွန်တော်ဦးသိန်းရွှေလို့ခက်ပြရတယ်ဒီရွှေတူဖို့မျိုးတွေကစခဲ့တယ်အတိအကျတော့ဒီရွှေတူရဲ့နေရာလည်းတော့ဒီလိုမျိုးဒီရွှေနှောင်းတွေပါတော့ကျွန်တော်တို့ဒီရွှေနှောင်းတွေထွက်တယ်အဲ့နှောင်းတွေကချောင်းတွေတိုင်းပါလာမှဒီရေနဲ့ရေနဲ့ဒီပါလာမှဒီအိမ်တွေမှာမနော်ပြန်တော့ဒီရုံးကြီးကြီးရမျိုးတွေမဟုတ်ဘူးအဲ့ရွှေနှောင်းတွေတရွာလုံးမှာအဲ့လိုဘာမှသွားလို့မရလာလို့မရဘာမှလုံလို့မရအောင်အိမ်လုံးအိမ်တွေကပြတ်တယ်အဲ့လိုမျိုးရေကြီးကကြီးအဲ့လိုမျိုးပြန်ခင်ရလဲရှိရပါတော့စီရဆန်နေရာတော့ဒီအဆန်ဆန်ပါတော့တို့မှန်နေတို့စာပြေနေတို့ဒီမျိုးတို့လက်မခံဘူးလူကန့်ကွက်ခဲ့ရမျိုးတွေအနေနဲ့တို့ရှိချင်လောက်ခဲ့
ဒီလိုဆက်ရန်ရရနဲ့ရွှေတူးဖော်တဲ့လုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီတွေအပါအဝင်ပြည်တွင်းပြည်ပကုမ္ပဏီ20ခုလောက်လာရောက်လုပ်ကိုင်နေကြတာလို့လည်းပြောပါဗျ။ပြီးခဲ့တဲ့2019ခုနှစ်မှာရွှွန်နော်ရေလွမ်းတာခံနေရတဲ့အိမ်တော်စု52စုအနက်အိမ်တော်စု12စုကိုနေအိမ်အပေါ်မူတည်ပြီးထိုင်းဘက်ငွေ3,000ခွဲကနေ6,000ကျားရွှေတူးဖော်နေတဲ့ကုမ္ပဏီဘက်ကရောကြေးပေးပြီးပြောင်းရွှေ့ခဲ့ကြပါဗျ။2015ခုနှစ်အောက်တိုဘာလတုန်းကရွှေတူးဖော်တာကိုဦးဆောင်ကန့်ကွက်သူတဦးကိုစစ်တပ်ဘက်ကပြစ်ဒဏ်တာခံခဲ့ရတဲ့အတွက်ဒေသခံတွေကြောက်လန့်ပြီးကန့်ကွက်ဆန္ဒပြတာတွေနှဲသွားတဲ့အကြောင်းရှမ်းလူအခွင့်အရေးအဖွဲ့ကပြောပါရယ်ရွှေတူးဖော်မှုလုပ်ငန်းစတင်ချိန်ကစပြီး2021ခုနှစ်စစ်တပ်အာဏာမသိမ်းခင်အထိစင်ဆက်မပြတ်ဒေသခံတွေကန့်ကွက်ဆန္ဒပြတာတွေသက်ဆိုင်ရာကိုတင်ပြတောင်းဆိုမှုတွေရှိခဲ့ပေမဲ့လက်ရှိအချိန်ထိထိထိရောက်ရောက်ဖြေရှင်းတာမျိုးမရှိဘူးလို့ Shan Human Rights Foundation အဖွဲ့ကဆိုပါတယ်။ကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့မပူးပေါင်းပဲတရားစာတဒူးဖော်မှုတွေရပ်တန့်ဖို့ Shan လူအခွင့်အရေးအဖွဲ့တောင်းဆိုထားပါတယ်ရှင်။